ဒီကနေ့ရခိုင်ပြည်နယ်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်စုစုပေါင်း34ဦးတက်ရောက်ကြပါတယ်။တမရသားလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးတပ်ဦးမောင်ရဲ့အဆိုကိုရွေးကောက်ခံလွတ်တော်ကိုယ်စားလှယ်22ဦးတို့ကကန့်ကွက်ကြပြီးတမရသားလွတ်တော်ကိုယ်စားလှယ်17ဦးကထောက်ခံကြပါတယ်။မောင်မျိုးနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်လွတ်တော်ကိုယ်စားလှယ်တဦးကတော့ဂျားနေအဖြစ်ဆန္ဒမဲပေးခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာတမရနဲ့အေရခိုင်တမရတို့တိုက်ပွဲတွေဖြစ်ပွားနေတာ၃လနီးပါးကြာမြင့်နေပြီမလဲ။တိုက်ပွဲတွေကညှိနှိုင်းမှုမရှိသေးပါဘူး။အေးရခိုင်တမတော်ဟာရခိုင်တိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတာပြီးရခိုင်လူထုကိုကာကွယ်ဖို့ခေါင်းစဉ်တက်ကတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုတမတော်ရဲ့နောက်ကျောဓာတ်နဲ့ထိုးသလိုအလစ်ချောင်းတိုက်ခိုက်နေတဲ့အဖွဲ့ဖြစ်တယ်လို့တမတော်သားလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးတပ်ဦးမောင်ရဲ့အဆိုမှာပါရှိပါတယ်။ဒေသတွင်းမတည်ငြိမ်ဖြစ်အောင်လက်နက်ကိုင်တပ်ပွဲဝင်တွေသာဖြစ်ကြောင်းတိကျနိုင်ငံဖြစ်ခွဲထုတ်ဖို့ဟစ်ကြွေးနေပြီးရခိုင်တိုင်းရင်းသားကျိုးရခိုင်ပြည်သူတွေကိုကာကွယ်ဖို့အမျိုးမျိုးခေါင်းစဉ်တက်နေပေမဲ့လည်း ARS ဘင်္ဂလီအကြမ်းဖက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားတာတွေလုပ်နေကြောင်းဆိုပြီးအဆိုမှာထည့်သွင်းဆွဆွဲထားပါတယ်။အေးလက်နက်ကိုင်တပ်ဖွဲ့ရဲ့ထိုးပေါက်မှုတွေကိုမတားဆီးနိုင်ရင်ပြည်တော်စုပြိုကွဲနိုင်တဲ့အဆင့်တီဖြစ်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအဆိုကိုရွေးကောက်ခံပြည်နယ်လွတ်တော်ကိုယ်စားလှယ်များအစုအဖွဲ့တို့ကကန့်ကွက်လိုက်ကြပါတယ်။ကျောက်ဖြူမြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဖိုးဆန်က
တိုက်ပွဲဖြစ်တဲ့ဆိုတာကနှစ်ဖက်စလုံးမှာတာဝန်ရှိတယ်။တိုက်ပွဲဖြစ်တဲ့ကိစ္စကိုမိုးဆွဲကနေကန့်ကွက်ပြီးဖြေရှင်းရမယ်။အစီအလန်းချုပ်ဖို့ရအောင်အေအဖွဲ့ကိုခေါ်ရမယ်။မြန်မာပြည်မြောက်ပိုင်းကအဖွဲ့တွေလိုလမ်းမရေးထိုးကြပြီးတစ်စစ်တရာသူပင်လုံကိုတန်းတန်းအောင်ဒီလိုကလုပ်ရမှာ။အခုကနှစ်ဦးတစ်ဖက်နှိမ့်လိုက်တန်ပြီးမလုပ်ဖက်နဲ့ဘုဖက်တဲ့ဒီဖက်တိုက်ပွဲတာဖြစ်နေမယ်ဆိုလို့ရှိရင်ကြောက်ကကျွန်တော်တို့ပြည်သူတို့ကတော့အနည်းနာဆုံးပါပဲ။ဒီနေ့လွှတ်တော်နောက်ကဘလို့မှလောက်ကန်ဆောင်ရွက်လို့မရနိုင်ဘူး။တီထောင်စုကမှပြီးကန့်ကွက်ပြီးဖြေရှင်းရမယ်ကိစ္စဖြစ်တဲ့အတွက်ကျွန်တော်ကအဖွဲ့ရရှိဖြစ်တယ်
။အစိုးရတပ်မတော်နဲ့၃လနီးပါးကြာတိုက်ပွဲဖြစ်ပွားနေတဲ့ AA အဖွဲ့ကလည်းအဲ့ဒီအစိုးရနဲ့ပတ်သက်ပြီးပြည်သူဆန္ဒကိုအဓိကထားလိုချင်တယ်ဆိုပြီးအခုလိုတုံ့ပြန်လိုက်ပါတယ်။
သူတို့အဲ့လိုမျိုးပါလီမန်မှာတင်ပြီးတော့သူတို့စစ်တပ်ကိုဝိုင်းဝန်းအားပေးဖို့တင်နေဆိုရင်နော်ဗမာစစ်တပ်ကိုခိုင်းကြည့်မှာထားမလားမထားဘူးလားဆိုတဲ့ဥစ္စာကိုနော်သူတို့ဗမာစစ်တပ်အနေနဲ့တကယ်ယုံကြည်မှုရှိလို့ရှိရင်နော်လူထုဆန္ဒခံယူဝေးတစ်ခုလောက်တော့ကျွန်တော်တို့ဘက်ကလုပ်ရင်ပိုကောင်းမယ်လို့ကျွန်တော်တို့အဲ့လိုပြောချင်တကယ်လို့ဗမာစစ်တပ်ကိုလူထုကနေပြီးတော့မလိုဘူးနော်ခိုင်းပြည်သူလူထုကဗမာစစ်တပ်ရှိနေတာကိုမလိုလားဘူးဆိုလို့ရှိရင်သူတို့ခက်ပြေဖို့အတွက်ဆင်နဲ့ချစ်ဖို့တော့လိုတာပေါ့
။အေးရခိုင်တမတော်ပြည်ညာရေးတာဝန်ခံခိုင်ဒုခကပြောကြတော့တာပါရခိုင်ပြည်နယ်ရဲ့အကျိုးရှိမဲ့အဆိုဖြစ်မဲ့ဆိုရင်ရခိုင်တိုင်းသားအလုံးကထောက်ခံကြဖို့အစဉ်သင့်မယ်လို့လည်းရခိုင်တိုင်းသားတွေကပြောကြပါတယ်။ရခိုင်ပြည်နယ်ကစစ်ပေးဒုက္ခသည်တွေကိုကူညီပေးနေတဲ့တင်ဟကန်လက်ရခိတာအဖွဲ့ကဥက္ကဋ္ဌကြီးကအဲ့ဒီအဆိုပေါ်အခုလိုပြောပါတယ်
။ကျွန်တော်တို့ရခိုင်ပြည်သူလူထုအတွက်အရေးပါတဲ့အဆိုဆိုလို့ရှိရင်တော့ဒီအဆိုကအောင်မြင်မှာပါ။ရခိုင်ပြည်သူလူထုအတွက်အရေးမပါတဲ့အဆိုဖြစ်နေလို့ဒီအဆိုမအောင်မြင်တာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ။ဒါပဲနှစ်ပတ်လုံးကိုပြောချင်ပါတယ်။ပြည်သူတွေကိုအတတ်နိုင်ဆုံးတောင်းချပြီးတော့တိုက်ပွဲဖြစ်ကြပါလို့ပြည်သူတွေရှိတဲ့နေရာမှာဒီလေယံနဲ့ဘုံကျတာရောလက်နက်ကြီးပိုက်တာရောမလုပ်ပါနဲ့လို့ကျွန်တော်တောင်းဆိုချင်ပါတော့ခင်ဗျ။အ
ဲ့ဒီအဆိုရှုံးနှိမ့်ခဲ့ရတာဟာလွှတ်တော်အနေနဲ့သူ့ဥပဒေလုံထုံးလုံးကြီးအတိုင်းသာလုပ်တာမို့ပြောစရာမရှိကြောင်းလွှတ်တော်ထဲမှာထောက်ခံဆွေးနွေးခဲ့တဲ့ဒုတိယဗိုလ်မှူးကြီးမင်းသူကပြောပါတယ်
ဒီတော့ကံသူကရောက်တာဒီတိုက်ပွဲဖြစ်လာရင်တော့ဒီကျိုးစရာတော့ပေါ်မှာပဲပေါ်တော့ဒီကုန်းကြီးကိုဆိုရင်ဒါကိုရက်ဖို့အတွက်နိုင်ငံကြီးနဲ့ဆွေးနွေးလို့ရက်မှာပဲအထီးကိန်းနေတော့ဒါမှမဟုတ်ဘူးလေအများကြီးပဲဒီစစ်ပွဲကြီးကဆက်ပြီးတော့ဆင်နွှဲနေမှာဆိုတော့ပို့ပြီးတော့ထိခိုက်လာကျေပြတ်လာမှာဆိုပို့ပြီးတော့ဒီဟစ်ကြီးရဲ့ပို့ကြီးမှလည်းဖြစ်လာမှာလွတ်တော်တယ်လုတ်ကြသူ့ရဲ့လုံကြီးသူ့ရဲ့လုတ်ပိုင်ကိုရဆိုလုတ်တာပြောရမှာရှိပါဘူးချုံးတယ်လေအရှုံးနဲ့နိုင်တော့တခုတော့ရှိမှာလေ
ဒီကနေ့ရခိုင်ပြည်နယ်လွတ်တော်ထဲမှာတမတော်ကိုရခိုင်ဒေသခံတွေအနေနဲ့ထောက်ခံကြဖို့အဆိုနဲ့ပတ်သက်ပြီးနားဆင်ခဲ့တာဖြစ်ပါတယ်ခင်ဗျာ